ပြီးခဲ့တဲ့နိုဝင်ဘာလ22ရက်နေ့ကကချင်ပြည်နယ်ဖားကန့်မြို့နယ်ကန်ခန်းကျေးရွာအနီးမှာမြေသာပုံပြိုကျတာကြောင့်အနီးအနားမှာရေမစေးကြောက်ရှာဖွေသူတွေနေထိုင်တဲ့တဲအိမ်တွေပြိုကျပြီးသေဆုံးသူ114ဦးအထိရှိခဲ့ပါတယ်။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးမြို့သားလွတ်တော်ကိုယ်စားလှယ်ဦးခတ်ထိန်နံကနောက်မှအလားတူဖြစ်ရမျိုးထပ်မံမဖြစ်ပွားစေရေးအတွက်အစိုးရကိုတိုက်တွန်းကြောင်းအရေးကြီးအဆိုကိုပြီးခဲ့တဲ့နိုဝင်ဘာလ30ရက်နေ့ကမြို့သားလွတ်တော်မှာတင်သွင်းခဲ့တာဖြစ်ပါတယ်။ဖားကန့်ကြောက်စိမ့်နှင်းဒေသမှာရေမစေးကြောက်ရှာဖွေသူတွေရဲ့တဲအိမ်တွေထောင်ထဲချီပြီးရှိတဲ့အတွက်ကဘာပြိုကျတာတွေမြေသာပုံပြိုကျတာတွေကြောင့်လူသေဆုံးမှုတွေထပ်မံမဖြစ်ပေါ်အောင်ကြိုတင်ကာကွယ်နိုင်ဖို့အတွက်တိုက်တွန်းတာဖြစ်တယ်လို့ဦးခတိန်နံကအဆိုတင်သွင်းစဉ်မှာပြောကြားခဲ့ပါတယ်။အဲ့ဒီအရေးကြီးဆိုကိုဒီနေ့လွတ်တော်အစည်းအဝေးမှာကိုစလေရှိဦးကဆွေးနွေးကြရမှာတည်စဲကြောက်မြတ်ယတနာဥပဒေမှာလက်လုံလက်စားသမားတွေကိုလုတ်ပိုင်ခွင့်မပေးထားတဲ့အတွက်ဥပဒေကိုပြင်ဆင်ဖို့တရားဥပဒေစိုးမိုးဖို့ရှိဖို့နဲ့နောက်ထပ်အနေရရှိတဲ့အတွက်မြေသားပုံတွေအနားမှာနေထိုင်ခွင့်မပြုဖို့ဆွေးနွေးခဲ့ကြပါတယ်
။အခြေခံလူထမ်းစားနိုင်ငံသားများတွင်းထွက်တရားစာတာလုပ်ငန်းနဲ့ပတ်သက်ပြီး2015ခုနှစ်နိုဝင်ဘာလ21ရက်နေ့ကကြုံတွေ့ခဲ့ရတဲ့အဖြစ်ဆိုးကြီးနဲ့ရင်ဆိုင်ရတဲ့အကြောင်းရင်းကိုစစ်ဆင်မဲ့ဆိုရင်မြမကြောက်မြတ်ယတနာဥပဒေရဲ့အားနည်းချက်ပဲလို့ကျွန်တော်အနေနဲ့သုံးသပ်တင်ပြလိုပါတယ်။တည်စဲမြမကြောက်မြတ်ယတနာဥပဒေမှာအခြေခံလူထမ်းစားနိုင်ငံသားများလုတ်ကင်စားတောက်နိုင်ဖို့အတွက်အခွင့်အရေးအကာအကွယ်အဆောင်လျှောက်ပေးထားတဲ့ဥပဒေပုံမှန်များပေါ်ပြပါရှိခြင်းမရှိတဲ့အတွက်ခြေကံလူထမ်းစားနိုင်ငံသားများဟာဥပဒေပြင်ပကနေပြီးနားလည်မှုနဲ့တာနှစ်ပေါင်းများစွာလုတ်ကင်စားတောက်ခဲ့ကြရတဲ့ဒီလိုအဖြစ်ဆိုးမျိုးကိုကြုံတွေ့ရခြင်းဖြစ်တယ်လို့ပဲတင်ပြလိုပါတယ်
။မြို့သားလွတ်တော်ကိုယ်စားလှယ်ဦးဆိုင်တင်အောင်ပြောသွားတာပါ။မြို့သားလွတ်တော်ကိုယ်စားလှယ်ဦးထွန်းစော်ခေါ်ကိုပေါက်ကဖားကန့်ဒေသမှာတောက်မြတ်တူးဖော်တဲ့ကုမ္ပဏီပေါင်း800ကျော်ကတောက်မြတ်ရတနာတွေတူးဖော်နေပြီးမြေသာပုံမှုအတွက်သတ်မှတ်ထားတဲ့နေရာ73ကွက်သာရှိတဲ့အတွက်နေလွန်းနေလို့ဆွေးနွေးခဲ့ပါတယ
်ကုမ္ပဏီပေါင်း88ခုတေကလုံခွက်ပေါင်း15,658ခွက်သက်ဆက်ကုမ္ပဏီပေါင်း222ခုရဲ့လုံခွက်ပေါင်း302ခွက်အတွက်မြေသာပုံရံတတ်မှတ်ထားတဲ့နေရာ73နေရာသာရှိပါတယ်ပြီးသိမ့်မှုမရှိတဲ့မြေသာပုံများဟာပေးထောင်ချီမြန်မာနိုင်ငံတွေ့ရှိရတဲ့ထပ်မံပြူကြနေဦးမှာလည်းဖြစ်ပါတယ်ကယ်ဆယ်ရေးအစီအစဉ်ဟာမြေပြီးပြီးတဲ့နောက်18နှစ်ကြာမှစတင်နိုင်တယ်ပြီးနေအစိုးရတာဝန်ရှိသူများလည်း၅ရက်ကြာမှရောက်လာနိုင်ခြင်းကြောင့်ဒုက္ခရောက်ပြည်သူများအတွက်အားကိုးအားထားခြင်းမပြုနိုင်ကြောင်းလည်းတွေ့ရပါတယ
်မြို့သားလွတ်တော်ကိုယ်စားလှယ်ဦးနေဝင်းထွန်းကမြေသာပုံနေအနီးမှနေထိုင်တာဟာအနေရများတဲ့အတွက်မြေသာပုံနေအနီးအနားမှနေထိုင်ခွင့်မပြုသင့်တဲ့အကြောင်းအခုလိုဆွေးနွေးခဲ့ပါတယ
်လုပ်ငန်းရှင်များအနေဖြင့်စွန့်ပစ်မြေသာများတွားရောက်စွန့်ပစ်ရာတွင်မြေသာအမြောက်များအပြင်မြေသာအချောက်များအပြင်ရေကနေပါဝင်သောမြေသာအစုများရောထွေးစွန့်ပစ်ရောထွေးစုပုံထားတဲ့အတွက်အချိန်ကမရွေးအနေကြောက်နိုင်တဲ့အနေထားဖြစ်ပါလေယခုလိုအချိန်ကမရွေးအနေကြောက်နိုင်တဲ့တတ်မှတ်ထားတဲ့စွန့်ပစ်မြေသာပုံပေါ်၌၎င်းမြေသာပုံအနီး၌၎င်းဝင်ရောက်နေထိုင်ခြင်းများခွင့်မပြုသင့်ပ
ါဖကန်ဒေတာမှာမြေသာပုံပြိုကျပြီးလူရာနဲ့ချီပြီးတည်ဆုံးတာဟာတရားဥပဒေစိုးမိုးမှုမရှိတာကြောင့်ဖြစ်တယ်လို့မြို့သားလွတ်တော်ကိုယ်စားလှယ်ဦးဆန်ပြေကဆွေးနွေးခဲ့ပါတယ်
အကမှာမြေသာပုံပြိုကျလို့လူအများပြားသိဆုံးမှုဖြစ်စဉ်ဟာအဓိကကတော့တရားဥပဒေမစိုးမိုးနိုင်လို့တောင်ဖြစ်ပွားရခြင်းဖြစ်ပါလေတရားဥပဒေစိုးမိုးမှုအားနည်းတဲ့အတွက်တာဝန်ရှိသူများကလည်းအခါအားလျော်စွာတွားရောက်ကြမှတ်စီစဉ်ရန်အခက်အခဲရှိသလိုတာဝန်ရှိကုမ္ပဏီများကလည်းလုပ်ငန်းတွင်ကင်းရှင်းအောင်တမ်းမြစ်ပိတ်ပင်လို့မရနိုင်တဲ့အနေအထားမှာရှိပါတယ်။ငြိမ်းချမ်းရေးရရှိမှတရားဥပဒေစိုးမိုးမှုအပြည့်အဝရရှိနိုင်မှာဖြစ်တဲ့အတွက်ငြိမ်းချမ်းရေးအမြန်ရရှိအောင်အားလုံးကကြိုးပမ်းဆောင်ရွက်ကြမှာဖြစ်ပါလေ
။ပြောကြားခဲ့တဲ့မြေသာပုံဟာကုမ္ပဏီ3ခုကစုပေါင်းပြစ်တဲ့မြေသာပုံဖြစ်ပြီးအမြင့်ကပေ1000လောက်ရှိတယ်လို့သိရပါဗါ။အဲ့ဒီမြေသာပုံအနီးအနားမှာအနေနဲ့ရက်ကနေလာရောက်ပြီးရေမစေးကြောက်ရှာဖွေသူတွေဟာတဲထုတ်ပြီးနေထိုင်ကြသလိုဈေးဆိုင်တန်းတွေလည်းရှိတယ်လို့သိရပါဗါ။ချောရဲ့ဇက်တိုက်ရှာဖွေရေးတွေပြုလုပ်ပြီးတဲ့နောက်ရုပ်လောင်း114လောင်းကိုတွေ့ရှိခဲ့တာဖြစ်ပြီးရှာဖွေမှုကိုရပ်ဆိုင်းခဲ့တာဖြစ်ပါတယ်။အဲ့ဒီအရေးကြီးဆိုတဲ့ပတ်သက်ပြီးသက်ဆိုင်ရာပြည်တော်စုဝန်ကြီးကရှင်းလင်းတင်ပြတာမရှိသေးတဲ့အတွက်နောက်21ရက်အတွင်းလွှတ်တော်မှလာရောက်ရှင်းလင်းမှုမြို့သားလွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ကကြေညာခဲ့ပါတယ်ခင်ဗျာ။